တွင်ဒရနပတ်နီပါက view management ဌာနရုပ်တံတိုက်ရိုက်ထုတ်လွှင့်မှုအစည်းအဝေးတစ်ခုမှာတွေ့ဆုံမေးမြန်းနေတဲ့ chain တိူအာနာပိုင်းတွေကဖမ်းဆီးခေါ်ဆောင်တာခံခဲ့ရတဲ့အငြင်းစားတိူပါမောက်ခကိုအခုအိမ်ပြန်ဝင်ပြေးလိုက်ပြီဖြစ်ပါတယ်။ဒါပေမဲ့သူ့ကိုလုံခြုံရေးတင်းတင်းကြပ်ကြပ်ချပြီးစောင့်ကြည့်နေတဲ့အကြောင်းသူနဲ့ရင်းနှီးတဲ့မိတ်ဆွေတွေက view ကိုဒီကနေ့ပြောပါတယ်။အသက်84နှစ်ရှိဖြစ်တဲ့ပါမောက်ခစုံဝန်ကွန်းကိုစောဝံကွမ်းကသူ့ဘေးမတည်ရမခအိမ်ပြန်ရောက်နေပြီဆိုတာကို VOE ကိုဆက်သွယ်အတည်ပြုဖို့သူ့ရဲ့မိတ်ဆွေတွေကိုပြောခဲ့တာပါ။လုံခြုံရေးအရှိတွေကသူ့အိမ်ကိုရှာဖွေပြီးလက်ကင်မိုဘိုင်းတွေဖုန်းတွေအိမ်ဖုန်းနဲ့ကွန်ပျူတာကိုပါတင်စီသွားခဲ့တဲ့အကြောင်းကိုလည်းစောဝံကွမ်းကသူ့မိတ်ဆွေတွေကိုပြန်ပြောပြခဲ့ပါတယ်။သူ့ရဲ့လူမှုကွန်ရက်အကောင့်တွေကိုလည်းပိတ်ပစ်ခဲ့တယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့တရုတ်အာဏာပိုင်တွေကတော့တစုံတရာမှတ်ချက်ပေးပြောဆိုဖို့ညွှန်းဆိုထားပါတယ်။စောဝံကွမ်းဟာတရုတ်ဆိုရရဲ့နိုင်ငံရေးအခြားအကူအညီတွေနဲ့အာဖရိကဒေသတွင်တရုတ်နိုင်ငံရဲ့တဏမာရေးရနီးပြားတွေကိုဝေဖန်ခဲ့သူဖြစ်သလို VOA Mandarin ရုပ်သံရဲ့ HUN Opinion အစီအစဉ်မှာတယ်လီဖုန်းကနေတဆင့်တိုက်ရိုက်တွေ့ဆုံမေးမြန်းနေတဲ့အချိန်အာရဘိုင်ရဲ့ဖမ်းဆီးတာကိုခံခဲ့ရတာပါသူကိုဘေးဒုက္ခမပေးဘဲပြန်လွတ်ပေးဖို့ဆယ်စုနှစ်တည်းနဲ့ချီသူစာစင်ကြားပို့ချခဲ့တဲ့တရုတ်ရှန်နောင်းတက္ကသိုလ်ကကျောင်းသားဟောင်း150ကျော်ကတာဝန်ရှိသူတွေထံကိုအိတ်ဖွင့်ပေးစာပေးပို့ပြီးတဲ့နောက်ပမောက်ခဆောင်းဝန်ကပြန်လွတ်လာခဲ့ရတယ်ဖြစ်ပါတယ်ခင်ဗျာ